မြန်မာညဉ့်ဉေးရေးဖြစ်စဉ်မှာကုလသမဂ္ဂပါဝင်ကူညီမဲ့အစည်းအဝေးကိုမတ်လအတွင်းစတင်နိုင်ဖို့မျှော်လင့်ထားကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံကပြောပါတယ်ဒီတော်တွင် NCA စာချုပ်ကိုထောက်ခံထားတဲ့အင်းနီရှင်တရုတ်အစိုးရကလည်းညဉ့်ဉေးရေးအတွက်ပါဝင်ကူညီပေးနေပေမဲ့အပြည့်အစာချုပ်မှာလက်မှတ်ထိုးရေးမထိုးရေးဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာပဲမူတည်နေတယ်လို့တရုတ်သုတေသီဦးကပြောကြားလိုက်ပါတယ်မြန်မာညဉ့်ဉေးရေးဖြစ်စဉ်မှာကုလသမဂ္ဂနဲ့တရုတ်တို့ရဲ့အခမ်းအခံတာတွေဘယ်အတိုင်းထာတိရှိနေပါသလဲဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကပြည်စုံပြောပြမှာပ
ါဖေဖော်ဝါရီလ23ရက်နေ့ကနေပြည်တော်မှာဒေါက်ဆန်းစုကြည်ဦးဆောင်ကျင်းပတဲ့ညဉ့်ဉေးရေးရန်ပုံငွေဆိုင်ရာအစည်းအဝေးမှာကုလသမဂ္ဂရဲ့ဖွံ့ဖြိုးရေးအစီအစဉ် UNDP ကအဆိုပြုထားတဲ့မြန်မာညီညွတ်ရေးဖြစ်စဉ်မှာပါဝင်ကူညီမဲ့အစီအစဉ်ကိုမြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီခဲ့ကြပါတယ်။အကျိုးဆက်အဖြစ်ကုလသမဂ္ဂဘက်ကအကူအညီတွေကိုမက်ရှလာအတွင်းစတင်ပေးနိုင်မှုမျှော်လင့်ထားကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရအမျိုးသမီးက VOA ကိုခုလိုပြောပါတယ
်။ The UN platform is expected to start operating next month.It will provide
ကုလသမဂ္ဂကပါဝင်ကူညီမဲ့အစီအစဉ်ကိုနောက်လအတွင်းစတင်နိုင်မှုမျှော်လင့်ထားပါတယ်။အဲ့ဒီအစီအစဉ်ကနေတခြားလိုအပ်တဲ့အကူအညီတွေအပါအဝင်မြမငင်းငယ်ရေးဖြစ်စဉ်ကိုအထောက်အကူပြုတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုဆောင်ရွက်ပေးမှာပါ။ဒီထဲမှာ JMC အပြစ်ခတ်ရစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီကိုအလူရှင်နိုင်ငံတွေကငွေကြေးနဲ့ကျွမ်းကျင်မှုအထောက်ပံ့တွေပေးမဲ့အစီအစဉ်စီမံခန့်ခွဲမှုနဲ့ JMC ရဲ့ကျွမ်းကျင်ပညာရှင်တွေလုပ်ငန်းရှင်တွေအားကောင်းလာအောင်ကူညီပေးဖို့စတာတွေပါဝင်ပါတယ်
ဒီတော်တွင်မြမငင်းငယ်ဖြစ်စဉ်မှာလေလာသူအနေနဲ့ပါဝင်ကူညီနေတဲ့တရုတ်အစိုးရဘက်ကတော့သူ့ရဲ့နေဆက်တလျှောက်မှာရှိနေတဲ့မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်ဖွဲ့တွေကိုမြမအစိုးရနဲ့ညှိနှိုင်းဆွေးနွေးဖို့တိုက်တွန်းထားပါတယ်ဒါပေမဲ့ဆုံးဖြတ်ချက်ဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာပဲမူတည်တယ်ဆိုတဲ့သဘောထားရှိနေကြောင်းတရုတ်မြန်မာအရေးကျွမ်းကျင်သူအမေရိကန်အခြေစိုက် Stimson Center သုတေသနဌာနကတရုတ်သုတေသီယွန်းဆန်ကအခုလိုပြောပါတယ
် The peace process depends on the Burmese government's ability to negotiate with the ethnic minorities.
ညီငယ်ရေးလုပ်ငန်းရှင်တွေကမြန်မာအစိုးရအနေနဲ့လူနည်းစုတိုင်းရင်းသားအဖွဲ့တွေနဲ့ဘလောက်ညှိနှိုင်းနိုင်စွမ်းရှိသလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။ဒါကပြည်တွင်းရေးကိစ္စပါ။တရုတ်အစိုးရဘက်ကတော့သူတို့လုံနိုင်သလောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုညီလာခံကိုတက်ဖို့ဗဟိုအစိုးရနဲ့ညှိနှိုင်းဆွေးနွေးဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့တိုင်းရင်းသားတွေဘက်ကသူတို့လက်မခံနိုင်တဲ့အကြောင်းအချက်တွေကြောင့်တရုတ်တို့တိုက်တွန်းနေတယ်လို့မျိုးမလုပ်ဘူးဆိုရင်လည်းတရုတ်အနေနဲ့ကမလုံမနေလုပ်ရမယ်လို့ပြောမှာမဟုတ်ပါဘူး။
ဒေါက်ဆန်းစုကြည်နဲ့ UNFC ညညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။မက်ရှလာအတွင်းကျင်းပဖို့ရထားတဲ့ဒုတိယအကြိမ်27ရာစုပင်လုံညီလာခံမတိုင်ခင်တိုင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေးဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရဘက်ကရောတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကပါစ조사ညှိနှိုင်းနေကြတာပါ။အခုလိုအားလုံးပါဝင်ရေးညှိနှိုင်းရမှာမြန်မာတပ်မတော်ဘက်ကသဘောထားကန့်သတ်ချက်တွေဟာရှေ့တိုးဆောင်ရွက်မဲ့အခြေအနေတွေကိုအဟန့်အတားဖြစ်နေပြန်တယ်လို့အကက်ကက်တချို့ကလည်းသုံးသပ်ကြပါရဲ့ရှင်။